မြန်မာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့စီးပွားရေးလုပ်ငန်းစီရင်ကို Bamar Campaign UK ကဒီကနေ့မတ်လ၁ရက်နေ့မှာထပ်တိုးထုတ်ပြန်လိုက်ပါတယ်။ဒီစီးရင်မှာနောက်ထပ်လုပ်ငန်းပေါင်း28ခုထပ်တိုးစီးရင်ပြုစုထားတယ်လို့ Bamar Campaign UK ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီထပ်တိုးကုမ္ပဏီတွေကနိုင်ငံပေါင်း12ခုကဖြစ်ပြီးဂျပန်မှာ10ခု၊ Vietnam မှာ10ခု၊ American မှာ3ခုနဲ့ Russia, Singapore, Hong Kong, India, တရုတ်၊ကနေဒါ၊ Arab Sawa များပြည်ထောင်စုတူရကီနဲ့ထိုင်းနိုင်ငံတို့မှာကုမ္ပဏီတစ်ခုစီပါဝင်ပါတယ်။အခုဆိုရင်စစ်ကောင်စီနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းပေါင်း116ခုရှိပြီလို့ထုတ်ပြန်ကြမှာဆိုပါတယ်။လူမျိုးတုံးတက်ဖြတ်တာနဲ့စစ်တပ်အာဏာသိမ်းတာတွေဖြစ်တာတောင်ဒီကုမ္ပဏီတွေကစစ်ကောင်စီနဲ့လက်တွဲမဖြုတ်နိုင်သေးဘူးလို့ Bamar Campaign UK ရဲ့ Director Mark Farmer ကဆိုပါတယ်။စစ်တပ်ပိုင်းကုမ္ပဏီတွေကထုတ်တဲ့ပစ္စည်းတွေကိုမဝယ်ယူကြအောင်နိုင်ငံတကာအစိုးရတွေကုလသမဂ္ဂအဖွဲ့အစည်းတွေအကူအညီပေးရေးအဖွဲ့အစည်းတွေနိုင်ငံတကာကုမ္ပဏီတွေနဲ့မြန်မာပြည်မှာလုပ်ငန်းလုပ်ကိုင်ကြသူတွေကိုဖိအားပေးဖို့လဲဒီစီးရင်ကယူရပါတယ်လို့ Bamar Campaign UK ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ရှင်။